င်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်းကနေ2019ခုနှစ်ဒီဇင်ဘာလ28ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနောင်လောက်တို့ပြောပြမှာပါဆမာလီယာနိုင်ငံမိုဂါဒီရှုအနောက်တောင်ပိုင်းကလူရှုပ်တဲ့လမ်းဆောင်တစ်ခုမှာကားတစ်စင်းဘုံခွဲတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ60ကျော်ရှိနေပြီးတော့ဒဏ်ရာသူ90ကျော်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်္ဂါကြိုမှာတက်ရှိတွေရှိမှရှိနောက်နေတဲ့သွားပြီးတော့စူဇန်မဲ့ Mars 2020 Rover ရင်းကို American အာကသစူဇန်လေးလာရေး Agency ကလူမှုကိုချပြလိုက်ပါတယ်ကုလသမဂ္ဂလုပ်ငန်းတွေလဲပတ်ဖို့တောက်ကြတဲ့ကအတည်ပြုလိုက်တဲ့ဒေါ်လာ3ဘီလီယံကျော်ထဲမှာပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနဲ့ဆီးရီးယားနိုင်ငံတွေကျူးလွန်ထားတဲ့ဆေးရာစုမှုတွေစုံစမ်းဖို့အသုံးစိတ်တွေပါဝင်လာပါတယ်ဒီလိုသတင်းတွေကြားမှာပါမဆုံမ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထေတဲရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ပြစ်ဒဏ်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂကချမှတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာအခြေအနေမှာတော့မကြခင်ရပ်ပိုင်းမှာပဲကုံဆုံးတော့မယ်။2019ခုနှစ်အတွက်မြန်မာနိုင်ငံအပေါ်မှာအစိုးရရဲ့သုံးသပ်ချက်ဘယ်လိုရှိပါသလဲ
။ကျွန်တော်ဒီစလိုကဒီဇင်ဘာ2019ဖြစ်စီကိုကျွန်တော်ပြည်တော်ဟိုနိုင်ငံရဲ့ရမှာလဲ LD အစိုးရအနေနဲ့လဲဒီလိုထုတ်ပေါ်တော်ဖြစ်ခဲ့ရတယ်လည်းအများကြီးတွေ့ရ။
ဆိုင်ရင်းသားလူငယ်တို့ရဲ့သုံးသပ်ချက်အမြင်မကြခင်နားဆင်ရပါမယ်။နောက်ထိုင်းနိုင်ငံမှာရွှေပြောင်းလူသမား100ကျော်ပြန်ပြီးတော့နေနေပေးပါတယ်။ဒီလိုသတင်းတွေမကြခင်နားဆင်ရမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဆမာလီယာနိုင်ငံမြို့တော်မော့ဂါဒီရှုအနောက်တောင်ပိုင်းကလူရှုပ်တဲ့အလန်းဆုံးတစ်ခုမှာကားတစ်စင်းနဲ့ဘုံခွဲတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ86ယောက်ထပ်မံရှိနေပြီးတော့ဒဏ်ရာရသူ90ကျော်ရှိတယ်လို့မော့ဂါဒီရှုမြို့ကအက်ဒမင်လူနာသတင်းဌာနကပြောပါရယ်တေဆုံးသူတွေတိုးလာနေတဲ့အတွက်တေဆုံးသူတွေဒီထက်မကတိုးလာမဲ့ပုံလဲရှိနေပါတယ်။အက်ဖ်ကိုယမြို့ကလာတဲ့ကားတွေအတွင်ထွက်လုတဲ့လမ်းဆောင်ကလုံခြုံရေးဂိတ်အနီးမှာကားတစ်စင်းကိုဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့လူတွေကပြောပါတယ်။အခုပောက်ကွဲသွားတဲ့ကားကထရက်ကားတစ်စင်းဖြစ်တယ်လို့လည်းတာဝန်ရှိသူတယောက်ကအတည်ပြုပြောဆိုပါတယ်။ပောက်ကွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့အဲ့ဒီ truck ကကားတွေကိုလမ်းကြီးကောက်တဲ့ဂိတ်ကိုဥတီတက်ခဲ့တာဖြစ်တယ်လို့လည်းအစိုးရကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဖော်ပြထားတာပါ။အခင်ဖြစ်တဲ့နေရာတစ်ခုလုံးမှာတိတ်ဆုံးသွားတဲ့လူတွေရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေပြန့်ကျဲနေတာကိုတွေ့ခဲ့ရတယ်လို့လည်းမျက်မြင်သူက VOA ကိုပြောပါတယ်။ဒီတက်ခဲ့မှုတွေဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာတော့မရှိသေးပါဘူး။ဒါပေမဲ့လည်း Al Qaeda အကြမ်းဖက်အုပ်စုနဲ့ဆက်ဆက်နေတဲ့ Al Shabaab အဖွဲ့ကတော့အလားတူတက်ခဲ့မှုမျိုးတွေအရင်ကလုပ်ခဲ့ဖူးပါတယ်။
မေဂန်ပြည်တော်စုဟဝိုင်ပြည်နယ်ကဝါယီကျွန်းရဲ့ဒီတောင်ထိပ်မှာရဟတ်ရင်တစဉ်ပြတ်ကျခဲ့ပြီးတဲ့နောက်ရုပ်လောင်း6လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောလိုက်ပါတယ်။နောက်ဆုံးကျန်တဲ့လူတစ်ယောက်ကိုရှာမတွေ့သေးပေမဲ့အသက်ရှင်နေသူတစ်ယောက်မှရှိမဲ့အရေးလက္ခဏာမျိုးမတွေ့ရဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်။ရာဇီမှုအခြေအနေပေါ်မှာမူတည်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေကိုစနေနေ့မနေ့ပိုင်းမှာလုပ်သွားမယ်လို့လည်းပြောပါတယ်။သေဆုံးသွားတဲ့သူတွေရဲ့မိသားစုဝင်တွေကိုအကြောင်းကြားထားပေမဲ့ဒီလူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒီဟယင်ဟာဟဝိုင်ပြည်နယ်ကဒီကြောက်ဆောင်ကြောက်ကပားတွေထူထပ်ပြီးတော့ကယ်ရိုနဲ့တလျှောက်မှာဒီဂျာတာပရင်းတွေကပြန်သန်းစင်မှာပြတ်ကျသွားခဲ့တာဖြစ်ပါတယ်။အဲဒီယဟယင်ပေါ်မှာမိသားစုနှစ်စုကခီးတဲ့6ယောက်နဲ့အတူယဟယင်မောင်းသူတူနဲ့ပါဝင်ပြီးတော့သူတို့ဟာခဝိုင်ကျွန်းကနာပါလီကမ်းကြီးတလျှောက်ကိုယဟယင်နဲ့လက်လက်ကြီးရှုစင်မှာပြတ်ကျခဲ့တာပါ။ဒီတဲ့ကနှစ်ယောက်ဟာအသက်မပြည့်သေးတဲ့လူငယ်နှစ်ယောက်ဖြစ်တယ်လို့ကန်ဒီဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီရဟယင်ဟာတတ်မှတ်ထားတဲ့အချိန်ထက်နာရီဝက်နောက်ကျတာကြောင့်ရဟယင်ကုမ္ပဏီကကန်ဒီဆောင်တပ်ဖွဲ့ကိုဂျာတာပရင်းနေ့ညနေ6နာရီမှာဆက်သွယ်ခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။မဆောက်တဲ့တောင်တန်းကြောက်ကပားတွေမှုံဝါနေတဲ့ပတ်ဝန်းကျင်အနေထားပင်လယ်ပြင်မှာလိုင်းထန်တဲ့အခြေအနေတွေအပြင်မိုးရွာသွန်းမှုတွေကြောင့်ရှာဖွေကယ်ဆယ်လုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေရတယ်လို့လည်းကန်ဒီဆောင်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
အင်္ဂါကြိုပေါ်မှာတက်ရှိတွေရှိမှရှိနောက်နှစ်ထပ်သွားပြီးတော့စူဇန်မဲ့ Mars 2020 Rover ရင်းကို American အာကသစူဇန်လေးလာရေး Agency NASA ကအပြေးတန်နိုင်တော့မှာပါ။အင်္ဂါကြိုပေါ်ကိုလူသားတွေစီလို့ဖို့ NASA ကအစီအစဉ်နေတဲ့အတွက်ကြိုပေါ်ကမြေပြင်အနေအထားတွေကိုလေ့လာစူဇန်မှာပါ။ Mars 2020 Rover ရင်းကို NASA ကမနေ့တောက်ကြနေမှာပြသခဲ့ပါတယ်။ဒီရင်ရဲ့တရားဝင်နာမည်ကိုတော့နောက်နှစ်အစောပိုင်းမှာရွေးချယ်ကြမှာဖြစ်ပါတယ်။ Lame February Lamaro, Florida Pinamashire, Kennedy Space Senago, Mars 2020 Rover Yen Sake Bank, Tonghu's Longo Pabo Tomapiro, Eri Yama Apita Sinjamapipare. New York, Manhattan Jacquot Jire, Inga Chuboga, Jekani, Jeganjia, Changidego, Pengi Long Pare, Insiga, Yueti Yinglego, Lame July Lama Silomapipare. Nepang, Tondramanga, Billion Wunchin, Tatan Shini Pite, Inga Chuboga, Eri Jangi Tegani, Mien Munarine, Tashiro Shimshi, Sure, Tati, Tau Tarigo, Susan Nile. မဲလို့လဲသိပ္ပံပညာရှင်တွေကမျှော်လင့်နေတာပါအင်္ဂါဂျိုကရလာမဲ့သူတေသနာပြုချက်တွေဟာအနာဂတ်မှာအင်္ဂါဂျိုဘောလူတွေခြေချနိုင်ဖို့နဲ့အဲ့ဒီမှာအောက်ဆီဂျင်တန်းကိုတွေထုတ်လုပ်နိုင်ရေးအတွက်တိတ်ကိုအရေးပါတယ်လို့လဲ NASA
တာဝန်ရှိသူတူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်အခြေစခန်းတစ်ခုကိုတာလီဘန်တွေကတိုက်ခိုက်ခဲ့တာကြောင့်အာဖဂန်စစ်သား10ယောက်ထပ်မင်းသေးဆုံးပြီးတော့၄ယောက်ထဏ်ရာရသွားခဲ့ပါတယ်။ဟာမန်ပြည်နယ်မှာစနေနေ့မနက်လင်းအာကြီးအချိန်မှာတာလီဘန်တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်အာဖဂန်စစ်တပ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်စစ်တပ်ကဒီနေ့ကြေညာချ ပြစ်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြည်내ဆိုရပြောခွင့်ရအိုမာဇွာကပြည်တော်ကိုပြောပါတယ်ပြန်လည်ပြစ်ခတ်မှုတွေနိုင်တော်ကြဖြစ်ပွားခဲ့ပြီးနှစ်ဖက်စလုံးမှာထိခိုက်သေးဆုံးမှုတွေရှိတယ်လို့သူကပြောမိအသေးစိတ်ကိုတော့မပြောခဲ့ပါဘူးဒါပေမဲ့တာလီဘန်ဒီဘက်ကဒီတိုက်ခိုက်မှုတွေမှာအာဖဂန်စစ်သား18ယောက်သေးဆုံးပြီးတော့6ယောက်ဒဏ်ရာရခဲ့တယ်လို့အမည်ဖော်လိုတဲ့အာခန်အာနာပိုင်တယောက်က VOA ကိုပြောပါတယ်ဒီသကန်သတင်းတွေမှာတော့အာခန်တွေဟာအဲ့ဒီစစ်စီစစ်ခန်းကိုရောက်ဖို့အတွက်လိုင်ကောင်းတွေတူးပြီးတော့လာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တာလီဘန်ပြောခွင့်ရကတော့သူတို့တာလီဘန်တိုက်ခိုက်ရေးသမားတွေကဒီအာခန်စစ်ခန်းကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တာကြောင့်အာဖဂန်တပ်ဖွဲ့ဝင်26ယောက်သေဆုံးသွားတယ်လို့ကြေညာချက်ထုတ်ထားပါတယ်။ဒါပေမဲ့လည်းဒီတာလီဘန်တွေရဲ့ပြောကြားချက်တွေဟာမကြာခဏဆိုလိုခြေကားပြောဆိုတာတွေလုပ်လို့ရှိပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA မြန်မာဘာရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂလုပ်ငန်းတွေလက်ပတ်ဖို့တောက်ကြနေကအတည်ပြုလိုက်တဲ့ဒေါ်လာ 3.3 ဘီလီယံကျော်ထဲမှာပထမဆုံးအကြိမ်အဖြစ်နဲ့မြန်မာနဲ့ဆီးရီးယားနိုင်ငံတွေကကျူးလွန်ခဲ့တဲ့ဆေးရာဇဝမှုတွေကိုစုံစမ်းဖို့အသုံးစရိတ်တွေပါဝင်လာပါတယ်။ဒီပမာဏဟာ2019ခုနှစ်မှာအမေရိကန်ဒေါ်လာ 2.9 ဘီလီယံသုံးစွဲခဲ့တာထက်အနည်းငယ်တိုးလာတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကိုလုပ်ငန်းတာဝန်တွေပို့ပေးအပ်တာကြောင့်ရောငွေကြေးဖောင်းပေါက်မှုနဲ့ငွေလဲနှုန်းအပြောင်းလဲတွေရှိခဲ့တဲ့အတွက်ကြောင့်မှလာမယ့်နှစ်အတွက်ဘဏ္ဍာငွေတွေကိုအခုလိုအနည်းငယ်တိုးပေးလိုက်တာဖြစ်တယ်လို့တန်တမန်တွေကပြောပါတယ်။ဒီလုပ်ငန်းတာဝန်တွေထဲမှာရီမင်နိုင်ငံထဲကအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့ဟေဒီနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေမှာကူညီဖို့2011ခုနှစ်ပြည်တွင်းစစ်ပွဲနောက်ပိုင်းပေါ်ပေါက်လာတဲ့ဆီးရီးယားနိုင်ငံတွင်းကဆေးရာဇဝမှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့2019ခုနှစ်နောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုစုံစမ်းဖို့လည်းပါဝင်ပါတယ်။မြန်မာနဲ့ဆီးရီးယားနိုင်ငံအတွက်အသုံးစရိတ်တွေကိုတော့အရင်တုန်းကတော့တီးခြားချပေးတာဖြစ်ပေမဲ့လည်းခုတစ်ချိန်မှာတော့အဖွဲ့ဝင်နိုင်ငံ193နိုင်ငံတို့ကသတ်မှတ်ချက်အတိုင်းထည့်ဝင်ကြတဲ့2020ခုနှစ်အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂအတွင်းမူချုံကတပောင်းလဲရရှိတာဖြစ်တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပါဘူး
။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့သူတွေဟာဒီနေ့မှာတော့ဇီးဝယ်စန်တာရီမှာဆန္ဒပြခဲ့ကြပြီးတော့တရုတ်ပြည်မကြီးကကုန်းတွေကိုဟောင်ကောင်ကနေထွက်သွားဖို့တောင်းဆိုခဲ့ကြပါတယ်။ဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေလည်းထိတိုက်တွေ့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်အစိုးရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မကြီးနဲ့ထိဆက်နေတဲ့ဒီရှန်ရွှေအရက်မှာစီးပွားရေးလုပ်ငန်းတွေကိုအနောက်ဆက်ဖြစ်အောင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူ100လောက်ဟာဇီးဝယ်ဆန္ဒလည်းကနေဖြတ်ပြီးတော့ဟောင်ကောင်လွတ်မြောက်ရေးကြွေးကြော်စံတွေတရုတ်ပြည်မကြီးကိုပြန်ထွက်သွားဆိုတဲ့ကြွေးကြော်စံတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ရဲဘော်ဝတ်ထားရဲတပ်ဖွဲ့တွေကညီနမတ်ဒုတ်တွေနဲ့ဆန္ဒပြတဲ့သူတွေကိုရိုင်းနဲ့နှိမ်နှင်းခဲ့ပြီးတော့တချို့ကိုလည်းလက်ထိတ်ခတ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေချမ်းမြောက်ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့ဆန္ဒပြတာတွေဖြစ်လာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွေလုပ်ဖို့နဲ့တခြားနှိမ့်နာမှုတွေကိုလိုက်ရောပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
Vietnam နိုင်ငံကဝကြီးဟောင်းတယောက်ကိုဒေါ်လာတန်ပေါင်းများစွာအကျင့်ပြတ်ချဆမှုနဲ့ Vietnam တရားရုံးတစ်ခုက၆လတစ်သက်ပြစ်ဒဏ်ပေးလိုက်ပါတယ်။ဒီအကျင့်ပြတ်ချဆမှုနဲ့ပတ်သက်ပြီးတော့အခြားဝန်ကြီးတို့အပြင်ဒါဇင်နဲ့ချီတဲ့အရာရှိတွေကိုလည်းနှိရှေထောင်းတာအပြစ်ပေးခဲ့တယ်လို့အစိုးရပိုင်းသတင်းတရားကဖော်ပြပါတယ်။သတင်းနဲ့ဆက်သွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားခဲ့တဲ့ Ngu Yen Baek Son ဟာအစိုးရပိုင်း Mobile Phone Digital ရုပ်သံလိုင်းနဲ့ပတ်သက်ပြီးတော့ဒေါ်လာ၃တန်လက်ယူမှုနဲ့ဆွဆွဲခံထားတာပါ။စီအရာရှိဟောင်းတဦးလည်းဖြစ်တဲ့ဝန်ကြီးဟောင်းဆွန်ဟာ Audio Visual Global AVG Company ကဝယ်ယူထားတဲ့ရှယ်ယာ95ရာခိုင်နှုန်းရဲ့ဆဲစနေပါဖြစ်တဲ့ဒေါ်လာ383တန်းကိုလွှဲပြောင်းပေးဖို့အမိန့်ပေးခဲ့တယ်လို့အစိုးရပိုင်းသတင်းဌာန VTV ကပြောပါတယ်။ဝန်ကြီးဟောင်းဆွန်ကိုလက်ယူမှုနဲ့ထောင်နာတက်ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ပြည်သူ့ဘဏ္ဍာငွေရင်းနှီးမြှုပ်နှံမှုဥပဒေချုပ်ဖောက်မှုနဲ့လည်းထောင်နာ16နှစ်ချမှတ်လိုက်တာပါ။ဆွန်အနားယူသွားတဲ့အချိန်မှာဝန်ကြီးရာထူးတက်လာတဲ့သူ့ရဲ့ဒုလက်ထောက်ဝန်ကြီးဟောင်းသူရောမင်းတူကလည်းအလားတူပြစ်မှုတွေနဲ့ပဲထောင်နှဆလေးနဲ့ပြစ်ဒဏ်ပေးလိုက်တာပါ။မိုဘီဖုန်းရဲ့အဝတ္တဟောင်းလီနမ်တရာနဲ့ဒုအရာရှိဟောင်းကိုဒူဒိုင်တို့ကိုလည်းလက်ပေးမှုနဲ့ထောင်နှ23နှစ်နဲ့ဆလေးနှစ်စီအတီးတီးပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမှာဆိုင်မျိုးကနိုင်ငံတွင်းမှာမနစ်ကပိတ်မိနေခဲ့တဲ့တောဘက်လူငယ်ဘောလုံးသင်းကိုကယ်တင်တဲ့နေရာမှာပါဝင်ခဲ့တဲ့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တယောက်ဟာဒီကယ်သေးရေးလုပ်ငန်းတွင်းမှာရခဲ့တဲ့သွေးစိတ်တင့်တဲ့ရောဂါကြောင့်သေဆုံးသွားတယ်လို့ထိုင်းတာဝန်ရေတပ်ကပြောလိုက်ပါတယ်။ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်ဘေယုတ်ပတ်ဘာရာဟာစေကူသားမှုခံယူခဲ့ပေမဲ့လည်းဒီရောဂါပိုးဟာသွေးထဲကိုဝင်ပြီးတော့သွေးစိတ်တင့်ပြီးအခြေအနေပိုဆိုးလာခဲ့တယ်လို့ထိုင်းရေတပ်အထူးတပ်ဖွဲ့ရဲ့တပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။အခုလိုတည်ဆုံသွားတဲ့အတွက်သူဟာလူတော်ပြင်းများစိတ်ဝင်စားနေအောင် site ဆောင်ကြည့်ခဲ့တဲ့ဒီကယ်ဆယ်ရေးအတွေ့တည်ဆုံခဲ့တဲ့ဒုတိယမြောက်ရေးတဲ့အထူးတပ်ဖွဲ့ဝင်ဖြစ်ပါတယ်။အဲဒီကယ်ဆယ်ရေးအတွေ့မှာထိုင်းရေးတဲ့အထူးတပ်ဖွဲ့ရဲ့ဒုတိယတပ်မူဆမန်ဂွန်နယ်ဟာလည်းလိုင်ကူအတွင်းမှာအောက်ဆီဂျင်ဘူးတွေကိုထားနေတော့မှတည်ဆုံသွားခဲ့ပါတယ်။ထိုင်းနိုင်ငံကတောဝက်လူငယ်ဘောလုံးသင်းဟာအဲဒီလိုင်ကူအတွင်းကိုသွားရောက်ဆင်ရုတ်တရက်မိုးရွာပြီးတောင်ချရေးတွေကျလာခဲ့တာကြောင့်ဒီလိုင်ကူအတွင်းမှာပြီးခဲ့တဲ့နှစ်ဇွန်နဲ့ဇူလိုင်လကျမနှစ်ပတ်ကြာပြိမိနေကြတာဖြစ်ပါတယ်ပဂဝါရာရဲ့ရုပ်လောင်းကိုတော့ထိုင်းနိုင်ငံတောင်ပိုင်းကစတုံးခရိုင်ကတလုစင်မိုစလင်ဘလီမာတောက်ချာနေကမြုပ်နှံခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်မှာလူခွေချိုးဖောက်မှုတွေပေါ်ပြင်းပြင်းထန်ထန်ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂကချမှတ်လိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တုန်းကမဲခွဲခဲ့တဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံဘက်ကပယ်ချခဲ့ပါတယ်။အပြည့်အစုံကိုကိုအောင်ဝင်းဦးပြောပြပေးပါရှင်
။မြန်မာနိုင်ငံကတိုင်းဒေသတွေမှာတပ်ဖြတ်မှု၊အာဏာပြချင်းမှု၊ဥပဒေမဲ့ဖန်ဆင်းမှု၊ညှဉ်းပန်းနှိပ်စက်မှုတွေပါဝင်ကြီးလေးရဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အပေါ်အပြင်းထန်ပြစ်ဒဏ်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂထရီညီလာခံမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါ
။ The result of the vote is as follows. In favor 134, against 9, abstentions 28.
ဆုံးဖြတ်ချက်ကိုထောက်ခံမဲ134မဲ၊ကန့်ကွက်မဲ9မဲ၊ကြားနေမဲ28မဲနဲ့တခဲနဲ့တည်ပြုလိုက်တဲ့အကြောင်းထရီညီလာခံဥက္ကဋ္ဌတီချာနီမိုဟာမက်ဘန်တွေကကြေညာလိုက်တာပါထရီညီလာခံရဲ့ဆုံးဖြတ်ချက်ဟာနောက်ဆက်တွဲရေးယူဆောင်ရွက်တာမျိုးမရှိပေမဲ့အဖွဲ့ဝင်193နိုင်ငံကြားဆုံးဖြတ်ချက်ဖြစ်တဲ့အတွက်နိုင်ငံတကာရဲ့သဘောထားကိုထင်ရှားနေပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်တူဆွမ်းကတော့အဖွဲ့ဝင်နိုင်ငံတနေငံအပေါ်တစ်ဖက်သက်ပြားပေးတဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ
် The draft resolution clearly did not attempt in good faith to find a peaceful and feasible solution to the complex situation of Rakhine State.
ဆုံးဖြတ်ချက်မူကြဟာရခိုင်ပြည်နယ်ကရှုပ်ထွေးတဲ့အခြေအနေအတွက်ငြင်းငြင်းငြင်းငြင်းနဲ့ထင်သာမြင်သာအဖြေရှာနိုင်အောင်စိတ်ကောင်းစေနံနဲ့ကြိုးပမ်းမှုမဟုတ်တာထင်ရှားပါတယ်။ဒီရင်ကအခြေအနေတွေကိုအတိမတ်ပြုလက်ခံမှုပြက်ကွက်ခဲ့တယ်လို့တိုင်းပြည်လွတ်လပ်ရေးအကြိမ်ကနေအရေးအစိုးရအထိခြံထားခဲ့တဲ့စိန်ခေါ်မှုတွေကိုပြည်ပြည်ဝဝနဲ့ရေရှည်ဖြေရှာဖို့အစိုးရနဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေအပေါ်အတိမပြုဖို့လည်းပြက်ကွက်ခဲ့ပါတယ
်။2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဝန်ကြီးအစိုးရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာသံဝန်ကဆွဆွဲထားတာပါ။မြန်မာဆွေရကတော့ရွေညာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိမပြုလက်ခံမထားသလို နိုင်ငံတကာဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ရေးယူတာစုံစမ်းနေရတယ်ရှိတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ရိုဟင်ဂျာတွေပါဝင်မြန်မာနိုင်ငံကလူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂချက်လက်ရှာဖွေရေးဖွဲ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လည်းထူထူညီလာခံကစိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။မြန်မာတမ်မကြီးဦးအောင်သူစွန်းကတော့ထူထူညီလာခံရဲ့ဆုံးဖြတ်ချက်ဟာအကျိုးထက်အပြစ်ကပိုများမယ်ဆိုပြီးမဲခွဲမဆုံးဖြတ်ခင်မှာပဲတတိပေးခဲ့ပါတယ်။
The draft resolution as it stands will sow seeds of mistrust and will create further polarization of different communities in the region.
လက်ရှိမူကြားအစ်စ်မှာပဲရှိနေသေးတဲ့ဆုံးဖြတ်ချက်ကြောင့်ရုပ်ချီမှုတွေအမြင့်တွယ်လာမှာဖြစ်သလိုဒေသတွင်းကမတူကွဲပြားတဲ့လူတိုင်းဝန်ကြားကွာဟာချက်တွေလည်းပိုကြီးထွားလာပါလိမ့်မယ်။ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနဲ့သဟာဇာတအခြေအနေတွေဟာထိလွယ်ရှလွယ်ဖြစ်နေချိန်မှာလွတ်လပ်ခွင့်အတွက်ကြိုးပမ်းမှုတွေကိုလည်းထိခိုက်လာနိုင်ပါတယ်။
ကုလသမဂ္ဂထရီညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာတော့မြန်မာနိုင်ငံကလက်နက်ကန်ပိပကတ်တွေကိုရပ်ဆိုင်းဖို့လူမျိုးရေးတပ်ဖွဲ့အနေနဲ့အများပြည်သူကိုအကာအကွယ်ပေးဖို့နဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိအမြန်ဆုံးကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂထရီညီလာခံမှာပဲမြန်မာနိုင်ငံကလက်နက်ကန်ပိပကတ်တွေအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းဖော်ထုတ်တဲ့လုပ်ငန်းတွေကိုဗန်နာရေးအရာထောက်ပံ့ဖို့လည်းဆုံးဖြတ်ခဲ့တာပါ။2020ပြည့်ဗန်နာနှစ်မှာကုလသမဂ္ဂသုံးစီးအဖြစ်ဒေါ်လာ 3.39 ဘီလီယံသတ်မှတ်ရမှာမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့သုံးဆွဲသွားဖို့လေပထမဆုံးအကြိမ်ဖြစ်ထူထူညီလာခံကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒါပေမဲ့2020အတွက်အတိုင်းအတာပြည်သူလူထုရဲ့မျှော်လင့်ချက်သဘောထားတွေကိုလည်းတင်ဆက်ပေးခြင်းပါတယ်ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ NND အစိုးရအနေနဲ့2019ခုနှစ်အတွင်းမှာတိုင်းအတာပြည်သူတွေအပေါ်မှာတာဝန်ပြတ်ကွက်ခဲ့တာမျက်ကွယ်ပြုမှုဒီဖြစ်ခဲ့တာတွေကိုသင်ခန်းစာယူပြီးတော့လာမယ့်2020မှာတော့အထူးသဖြင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်ဆိုရင်နိုင်ငံအနာဂတ်အတွက်အလားအလာကောင်းနေရနိုင်မယ်လို့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တချို့ကမျှော်လင့်ပါတယ်မကြခင်ရက်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကူးချိန်ရောက်တော့မှဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်မီးငြိမ်းရေးငြိမ်းချမ်းရေးမျှော်လင့်ချက်ကတော့မှေးမိန်နေသေးပဲလို့တိုင်းရင်းသားလူငယ်တွေကပြောပါတယ်2019ခုနှစ်အထက်မှာမြန်မာနိုင်ငံအပေါ်အစိုးရရဲ့တုံ့တက်ချက်ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေဘလောက်များခီးပောက်ခဲ့ပါသလဲလာမယ့်2020နှစ်တင်မှာမြန်မာပြည်ကြီးငြိမ်းချမ်းနိုင်မှုရှေ့ဆက်ဘာတွေလုပ်ဖို့လိုနေသေးသလဲဆိုတာတွေကိုတိုင်းရင်းသားလူငယ်တချို့ရဲ့သုံးသက်ချက်အမြင်စုစည်းတင်ပြထားတာနားဆင်ပါရှင်2019နှစ်စံပိုင်းကလေးကနေစလို့မြန်မာနိုင်ငံတဝန်းအထူးသဖြင့်ရခိုင်ရှမ်းမြောက်နဲ့ကချင်ပြည်နယ်ချင်းပြည်နယ်စတဲ့တိုင်းရင်းသားဒေသတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေပါဒီလိုမျိုးတင်းမာနေစေစီးရေးပြည်ပခါတွေရောပါစေရေးပြည်တွင်းစစ်မီးငြိမ်းရေးနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစေရေးကြိုးပမ်းမှုတွေကတော့ယုံကြည်မှုတည်ဆောက်နိုင်ခြင်းမရှိဘဲစိန်ခေါ်မှုတွေရှိနေစေမှုငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်တန့်နေခဲ့ရတာပါဒီလိုမျိုး2019ခုနှစ်အတွင်းမှာကြုံခဲ့ရတဲ့တိုင်းပြည်အတွင်းနိုင်ငံရေးစိန်ခေါ်မှုတွေစီးရေးပြိပခါတွေစီးပွားရေးအကျက်အတဲတွေစတဲ့လူလူကြုံနေရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီး2020မှာတိုင်းရင်းသားပြည်သူလူထုရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်ပါလို့တိုင်းရင်းသားလူငယ်တချို့ကတိုက်တွန်းပါတယ်2019ခုနှစ်အတွင်းကယင်းဒီလူထုကယင်းဒီလူငယ်တွေကြားပြည်내အစိုးရနဲ့အတိုက်ခံတွေများစွာဖြစ်ခဲ့ရတဲ့ကြားပြည်내ကကယင်းဒီပြည်တောင်သူလယ်သမားဥက္ကဋ္ဌခူးသူတွေကတော့လူထုပေါ်မျက်ကွယ်ပြုမှုတွေပေါ်မှာသင်ခန်းစာယူပေးပါလို့ဆိုပါတယ်
ဆောင်းနေတော့ဘယ်ကောဖြစ်ဖြစ်ခဲ့တဲ့နိုင်ငံရဲ့အဖြစ်အပျက်တွေရောဒီလူမှုရဲ့အဖြစ်အပျက်တွေရောနိုင်ငံကြတဲ့ဟာတရားစွဲဆိုလာတဲ့ပုံမှန်များဖြစ်ခဲ့တဲ့အတ္တဟာတွေကိုဆိုလိုတာကဒီဇင်ဘာ2019ဖြစ်စီကိုကျွန်တော်ကြည့်တော့ဟိုနိုင်ငံရဲ့အရမှာလဲ LD အစိုးရအနေနဲ့လဲဒီလူထုအပေါ်တော်ဖြစ်ခဲ့ရတယ်လဲအများကြီးတွေ့ရတယ်ဒီဟာတွေကိုတိကျစွာယူပြီးတော့ဒီလူထုတွေကိုမျက်နှာမူပြီးတော့တာဖို့ထားမယ်ဒီမှာပြည်လေးစားကြမယ်တိုက်တာလေးကြည့်တိမှုကိုလေးစားကြမယ်ဒီတော့အဖြစ်အပျက်ပြားလာနားလည်မှုတွေပြားလာရုပ်ကြည့်မှုတွေလေးစားမှုတွေရှိလိုက်တော့ကျွန်တော်ညီချင်းရင်လုံးရမလဲအများပြအထောက်အကူပြုလာမယ်လို့ကျွန်တော်ညွှန်နေတယ်ပေါ့တော့
ကချင်စီမီရေးရေးနဲ့စစ်ပြေးဒုက္ခသည်တွေအရေးလှုပ်ရှားခဲ့တဲ့ကချင်တမျိုးသားလုံးဆာယာလူငယ်တပ်မကရဲ့ဥက္ကဋ္ဌဖြစ်သူလောင်ပဆောင်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားနိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်ပေယုံကြည်မှုတည်ဆောက်နိုင်ပေဆိုရင်တော့2020အတွက်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ပါတယ်လို့မျှော်လင့်ပါတယ်
ဆောင်ဆန်းကဒီရေကောက်ဘဲမှာဒီလူထုတွေကတော့အင်မတန်မှယုံကြည်မှုအပြည့်နဲ့ပေါ့နော်အခြေခံလူခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေဒေတာမှာမှန်တကယ်ဖြစ်ဖြစ်ရင်ဆိုင်နေရတဲ့အခြေအနေမှန်တွေကို နိုင်ငံတော်အစိုးရအကောင်ဆောင်တွေအားလုံးစီးပွေအတွက်တင်ပြခဲ့တဲ့အရာတွေထဲမှာအမှန်တကယ်နိုင်ငံတော်အစိုးရအနေနဲ့ကတော့ဒီကျွန်တော်တို့2019ခုနှစ်မှာကမန္တလေးဆောင်ရနိုင်တဲ့တောင်းယူတောင်းခမှုအဖြစ်ရှိကြတာကျွန်တော်အမြဲတမ်းအမြဲတမ်းဆက်ရှိနေကြတာပေါ့။ဒါဖြစ်လို့လည်းကျွန်တော်တို့2019မှာနိုင်ငံတော်အစိုးရကနေတရားစွဲဆိုပြီးမှဒီလိုမျိုးလွတ်လပ်စွာထုတ်ပြန်ပြောဆိုရတယ်ဆိုအရေးကြီးနဲ့ကွတဲ့တန်ရှိနေတာကတော့ဒီနေ့အချိန်ရှိဖြစ်နေတာပေါ့နော်အဲ့ဒါတစ်ခုပေါ့ဒေတာခံတွေရဲ့ထုတ်ပေါ်ပြောဆိုမှုတွေကနေကွတ်အရေးယူတဲ့ဟာတွေကထောင်ချတဲ့ဟာတွေကအင်မတန်မှဆိုးဝါးတဲ့လောက်ရက်လို့ကျွန်တော်တို့ကဒီ NLD အစိုးရဒီမိသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့ကျွန်တော်တို့ဒီရင်းချမ်းရေးဆုရှင်တဲ့ဆန်းစုကြည်ဆိုတိုင်းဦးဆောင်တဲ့အစိုးရလက်ထက်မှာဒီလိုမျိုးတွေဖြစ်သွားဖြစ်ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ကအင်မတန်မှဝမ်းမြေမိတာပေါ့နော်ဒီတော့မျိုးဒီလောက်စွာထုတ်ပေါ်ပြောဆိုရေးတာထုတ်ဝေလောက်ရှားပြီပေါ့နော်ဆိုတော့ဒီလိုမျိုးငင်းချမ်းစွာလှုပ်ဆောင်မှုတွေကိုနိုင်ငံတော်အစိုးရကရပ်ကွပ်မှုတွေကျွန်တော်တို့ကလှုပ်ဆောင်ဖို့အတွက်လည်းကျွန်တော်တို့ကဒါမျှော်လင့်ပါတယ်လို့
တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးစစ်ရေးပြည်ပခါတွေအတော်လေးကိုတင်းမာနေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကစစ်မီးတွေရိမ်းမို့နောက်နှစ်တကူတိုင်းပြည်ရဲ့အနာဂတ်အတွက်အစိုးရဘက်ကလည်းအားနည်းချက်အားသာချက်တွေကိုပြန်ပြီးတော့သုံးသပ်တင်တယ်နိုင်ငံတကာဘက်ကလည်းအပြုသဘောဆောင်တဲ့ချဉ်းကပ်မှုတွေနဲ့ပံ့ပိုးတင်တယ်လို့သုံးသပ်သူကတော့ကချင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကအတွေ့အမှုကိုစစထုတ်ဖြစ်ပါတယ
်ဒီ2010မှာတက်လာတဲ့ဦးတည်စင်အစိုးရနဲ့ထဲမှာကလေးကပေါ့နော်ဒီမြင်းချင်းဖွံ့ဖြိုးမှုတွေကိုသူတို့ပုံစံအပြင်တစ်မျိုးနဲ့ကျူးစွာပေါ်ဆောင်တာကိုတွေ့ရတယ်အများကြီးတိတ်မနေကြတယ်ပေါ့လေနော်အဲဒါပေမဲ့ကောင်းတော့လာလာနဲ့အစားပြေလာခေတဲ့မြင်းချင်းက2010ကနောက်ပိုင်း NLD အစိုးရနောက်ပိုင်းတက်လာတဲ့နောက်ပိုင်းမှာကျတော့ဒီနော်လင်ခါတို့ဖြစ်မလာပြည်နဲ့ပြန်ပြီးတော့မှဟိုငူးဆင်းတော့တို့ဖြစ်တာပေါ့လေနော်ဆိုတော့ဒီနေရာမှာကျွန်တော်တို့တတိပြုမိနာကတော့ဒီနိုင်ငံရေးမယုံတာမုန်းတွေကိုလည်းတွေ့တယ်ပေါ့နော်ကျွန်တော်တို့ရှင်းဖို့ဆောင်နေတဲ့အနေထားမှာမကြည်နေချက်တွေရှိနေသေးတယ်ဆိုတော့တိုင်းတိုင်းရေးအယူအဆတွေအကွေးတွေကအရင်ကများသေးတဲ့ခါကျတော့ဒီအကျိုးဆက်တွေဒီခြေစားချက်တွေကဟိုရှိနေကြတော့ပဲဆိုတဲ့ဒီအမဲလက္ခဏာတွေပေါ့ဗျာဒီလိုအကျဉ်းအကျဲတွေကိုအော်ဆောင်ကြီးနိုင်မယ်ကောက်ဆောင်ပိုင်းတွေလိုလာမယ်ကျွန်တော်တို့အဲနောက်ပြီးတော့မှဒီနေရာမှာတင်းမလို့ရဲ့အခင်းကဏ္ဍကိုလေပြောရှင်တာပေါ့လေနော်ဒီဖြည့်စစ်ရှင်တဲ့အကုန်လုံးဖြည့်စစ်ရှင်တဲ့ပုံစံမျိုးကိုဘယ်လိုဖော်ဆောင်ကြမလဲဆိုတော့အဲရှင်းကဲပုံမျိုးနဲ့တော်ရမယ်လို့ထင်ပါတယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအင်အားကြီးပြီးတော့မှအင်အားကြီးပြီးအလျောက်မို့တော့ပို့ပြီးတော့မှဒီလိုပဲခွင့်အနာကိုယူထားမယ်ဆိုတော့စဉ်းစားချက်ကိုဖြည့်ချော်ပြီးတော့မှဒီတိုင်းသားတွေစကားလေးပဲကိုယ်တွေဖြည့်နေအနေထားအပေါ်မှာဆက်ရှိသိခင်ပြီးတော့ဒီကနေ့နိုင်ဖို့တော့လိုတာပေါ့လေနော
်မကြခင်ရပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တကူးချင်းရောက်တော့မှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်ပြီးငြိမ်းရေးနဲ့စစ်ပြေးဒုက္ခတွေတည်တနည်းတခြားများပြားလာနေတဲ့အတိုင်းပြည်အနာဂတ်ပေါ်မှာတိုင်းရင်းသားပြည်သူလူထုကရတမအေးဖြစ်နေပြီးလာမယ့်2020မှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုခိုင်မာတဲ့ယုံကြည်မှုတွေနဲ့နိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်2019နှစ်စံပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခံရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်မာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်ရှိစင်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ရလိုက်ရှိစဉ်ကကြိုဆိုပါရစေ
။ဒီနေ့ညဆွေးနွေးကြမယ့်ဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့ထိုင်းမြန်မာဘက်မှဒီဖြစ်နေတဲ့မြန်မာအလုံသမားတွေရဲ့အခြေအနေသတင်းပေးပို့ချက်တင်ပြချင်ပါတယ်။ ထိုင်းနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာရွှေပြောင်းအလို့သမားတရားချုပ်ကိုထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းလန်းကနေမနေ့ဒီဇင်ဘာလ28ရက်နေ့ကထိုင်းဆိုရကပြည်နယ်နံပေးခဲ့ပါတယ်။သူတို့မှာတရားဝင်အလို့လုတ်ကင်ဝင်တက်သေးစာရွက်စာတမ်းတွေမတူတာအထောက်ထားတွေမခိုင်လုံတာနောက်မွေးစေတဲ့ဆေးရွက်တွေကိုသုံးဆဲတာကြောင့်ဆိုပြီးသူတို့ကိုပြည်နယ်နံပေးလိုက်တာပါအခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့စာရွက်စာတမ်းမပြည့်စုံတာတွေတရားမဝင်နေဆက်ချက်ကြော်တာတွေလူကုန်ကူးခံရမှုတွေကြောင့်ဖမ်းဆီးပြီးဒီဇင်ဘာလ28ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရှေ့ပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဟာ28ရက်နေ့ပေါ့နော်။အဲ့ဒါရောက်ကြလေက96ယောက်မေကလေး6ယောက်အလုံးပေါင်း104ယောက်ပေါ့။104ယောက်မှာကျွန်တော်တို့ကတော့ဒီရောင်းမုံတဲ့လူတွေနဲ့လုံသမားလက်မမတူတဲ့ဟာနဲ့လှုပ်ရှင်မတူတဲ့ဟာလေဒီအာဆီယံမှုတွေတွေအဲ့ဒါလေးပါတယ်အဓိကတော့လေ
ထိုင်းနိုင်ငံထဲမှာလည်းတရားမဝင်အလုံသမားတွေဆိုင်ရွက်ဆိုင်ရမ်းမတူတဲ့အလုံသမားတွေကိုလက်ခံထားတဲ့လှုပ်ရှင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေတာကြောင့်အလုံရှင်တွေဘက်ကလည်းအလုံသမားတွေကိုလက်မခံရတဲ့အခြေအနေမှာဖြစ်လာတယ်ဆိုပြီးဦးမိုးဝေကဆိုပါတယ်
အဲ့ဒါတော့အဓိကတော့သူတို့ရဲ့ဟိုပါပေါ့သူတို့အလုပ်သမားတွေကကျိုးစို့ဘောပေါ်မဲ့လောက်တာဟာဒီဖိတ်ဆိုးရတာတွေတော့ရှိတာပေါ့လေအဲ့ဒါလည်းပါတယ်ပြီးလို့ရှိရင်သူတို့ကလည်းတချို့ကလည်းအလုပ်လုပ်ချင်သေးတယ်ကြာထပြီးတော့လေဒါမှမပြန်ချင်သေးဘူးသူ့လူတွေကအများကြီးတော်တော်များများဟု
တ်ကဲ့
အဲတောင်ချိုးလုပ်ရှင်တယ်လည်းလက်ဆန်ရဲတော့ဘူးနော်အဲ့ဒါလည်းရှိတယ်ခိုင်းမှလည်းကိုယ်ကလည်းရှိနေတယ်ကြိတ်ကြတယ်ဟာကြိတ်ကြတာဆိုတာအဲတိတိကျကျလုပ်နေတယ်ဆိုတော့အဲ့ဒါသူတို့ကဟိုပေါ့လုပ်ချင်တာပေါ့လေတော့တခွေးတွေကတောင်းဝန်မယူသေးတာလေပွဲစားဟိုကျန်တော့သူ့အသေးပြီးတော့ဘောမင်းနဲ့ဒီစားလောက်ကြာလေသူပြည့်စုံတာလေအဲ့ဒါလေခရီးတော့ကြည့်တာပေါ့လေ
ပြီးခဲ့တဲ့အပတ်ဒီတုန်းကတော့အထောက်ထားပြည့်စုံရှိတဲ့လုံသမားတချို့ကိုပြည်နယ်တန်ပေးခဲ့တာကြောင့်လုံအားကငွေကြေးမရလိုက်တာတွေအပါအဝင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်နိုင်ငံကူးလက်မှတ်ဗီဇာကြီးနဲ့လုပ်ငန်းခွင်ကအခွင့်အရေးတွေပါဆုံးရှုံးပြီးအနည်းဆုံး6လကနေ2နှစ်ထိပြည်နယ်တန်ပေးခံရတာကြောင့်နှိမ့်နာမှုတွေရှိနေကြောင်းကော့တောင်းမြို့မှာအလုံသမားပညာပေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအသံအစီအစဉ်နဲ့စနေညဒိုင်းလေးလိုက်ဆွေးနွေးကန်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအနောက်တောင်ဘက်ကလူရှုပ်တဲ့လမ်းဆောင်တစ်ခုမှာကားတစ်စင်းသုံးပြီးတော့ဘုံခွဲတက်ခဲ့တာကြောင့်တေဆုံးသူ86ဦးထက်မနည်းရှိပြီးတော့ဒဏ်ရာသူအတော်များတယ်လို့အက်ဒမင်လူနာတင်ရင်ဌာနကပြောပါရယ်တေဆုံးသူအယောက်90လောက်ရှိတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားတဲ့အတွက်လဲတေဆုံးသူအရေးအတွက်တိုးလာမယ်ပုံရှင်နေတာပါအဖကိုယိုမျိုးကလာတဲ့ကားတွေဝင်ထပ်လုပ်တဲ့လမ်းဆောင်ကလုံခြုံရေးဂိတ်အနီးမှာကားတစ်စင်းကိုဘုံခွဲတက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေသူတွေကပြောပါရယ်အခုပေါက်ကွဲသွားတဲ့ကားကထရက်ကားတစ်စင်းဖြစ်တယ်လို့လည်းအရာရှိတယောက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်ကွေးကျွန်းရဲ့တောင်ထိပ်မှာရဟယင်တစ်စင်းပြတ်ကျခဲ့ပြီးတဲ့နောက်ရုပ်အလောင်း6လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။နောက်ဆုံးကျန်တဲ့လူတယောက်ကိုရှာမတွေ့သေးပေမဲ့အသက်ရှင်တဲ့လူတယောက်မှရှိမဲ့အရေးလက္ခဏာမျိုးမတွေ့ရဘူးလို့အာဏာပိုင်တွေကပြောပါတယ်။ရှာဒီဥတုအခြေအနေပေါ်မူတည်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေစနေနေ့မနက်ပိုင်းမှာလုပ်သွားမယ်လို့ပြောပါတယ်။တိဆုံသွားသူတွေရဲ့မိသားစုဝင်တွေကိုအကြောင်းကြားထားပေမဲ့လည်းအဲ့ဒီလူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။အင်္ဂါကြိုပေါ်မှာတက်ရှိတွေရှိမရှိနောက်နေရက်သွားပြီးတော့စူဇန်မဲ့ Mars 2020 Rover ရှင်ကို American အာကသစူဇန်လေးလိုက်ရဲ့ Agency NASA ကအပြီးတက်နိုင်တော့မှာပါအင်္ဂါကြိုပေါ်ကိုလူသားတွေစီလို့ဖို့ NASA ကစီစဉ်နေတဲ့အတွက်ဂျိုပေါ်ကအမြင့်ပြင်းနေထားကိုလေ့လာစူဇန်မှာလည်းဖြစ်ပါတယ် Mars 2020 Rover ရှင်ကို NASA ကမနေ့တောက်ကြနေမှာပြသခဲ့တာပါဒီရက်တရားဝင်နာမည်ကိုတော့နောက်နေ့အစောပိုင်းမှာရွေးချယ်ကြမှာလည်းဖြစ်ပါတယ်လာမယ့် February လမှာတော့ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center ကို Mars 2020 Rover ရဲ့အစိတ်ပိုင်း၃ခုစလုံးကိုပေးပို့မှာဖြစ်ပြီးအဲ့ဒီရောက်မှအပြီးတက်စင်မှလည်းဖြစ်ပါတယ
်စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတာဖန်အင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.
Thank you.